င်ငံကြီးနဲ့လူခွင့်ရေးအခြေအနေတွေတိုးတက်မှုတွေမရှိတဲ့အတွက်ထိတွေ့ဆက်ဆံမှုတွေလည်းရှေ့မတိုးနိုင်ပဲဖြစ်နေရတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးတာမျိုးလို့နိုင်ငံကြီးနဲ့လူခွင့်ရေးပြုပြင်ပြောင်းလဲမှုတွေကိုမြန်မာစစ်ဆေးရဘက်ကလှုံ့ဆော်ဖို့လိုအပ်နေသေးတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူမတ်ချူနာကမနေ့ကဝါရှင်တန်ဒီစီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။
We're seeking engagement, which admittedly hasn't shown much progress and borne much fruit.
တိတိဆက်ဆံမှုတွေလှုပ်ဆောင်မှုကျွန်တော်တို့ကြိုးပမ်းနေတာတွေဟာဝန်ခံရမယ်ဆိုရင်တော့တိုးတက်မှုတွေအသီးပွင့်တွေမြန်မြန်ဆဆထွက်ပေါ်လာတာမရှိပါဘူး။ဒါပေမဲ့လည်းတည်ရတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးဖို့နဲ့ဒီမိုကရေစီစံတဲ့ခြေလှမ်းတွေကိုတည်တည်သာသာလမ်းဖို့အတွက်လည်းကျွန်တော်တို့ကသူတို့အပေါ်မှာဆက်ပြီးဖိအားပေးနေတာဖြစ်ပါတယ်။
စစ်ဆေးရပေါ်တန်ခတ်ပိတ်ဆို့ရင်းညမှုတွေချမှတ်ထားပေမဲ့ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်သွားမဲ့မူဝါဒတွေကိုပါကျင့်သုံးဖို့တမရဘရက်ဥပမာဆိုရကရည်ရွယ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးမူဝါဒတွေရဲ့တစ်စိတ်တစ်ပိုင်းအဖြစ်အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဟျွန်းဟာလည်းဒီဇင်ဘာလ၄ရက်နေ့ကမြန်မာနိုင်ငံကိုလေးရက်ကြာသွားရောက်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ရေးလိုကိစ္စမျိုးတွေမှာတိတိကျကျသတ်မှတ်ချက်တွေနဲ့အကောင့်ထည့်ဖို့ဆောင်ရွက်သွားတဲ့မူဝါဒမျိုးချမှတ်တဲ့အကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာအရေးကိုတစုတစည်းနဲ့ပူးပေါင်းဆောင်ရွက်နိုင်ရင်ပုံမထိရောက်မှုရှိနိုင်မယ့်အကြောင်း VOA မြန်မာပိုင်းနဲ့ဆွေးမေးမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့ပါတယ်ရှင်။